ရခိုင်ပြဿနာအဖြစ်ရှာတဲ့နေရာမှာပြုသဘောဆောင်ချဉ်းကားဖို့လိုနေတယ်လို့မတူညီတဲ့နှစ်ဖက်အတိုင်းအဝိုင်းအတွက်အခြေခံလိုအပ်ချက်တွေကိုမြန်မြန်တတမြင့်တင်ပေးဖို့လိုအပ်နေတယ်လို့မြန်မာနိုင်ငံလုံခြုံရေးအကြံပေးဦးတောင်ထွန်းကပြောကြားလိုက်ပါတယ်။ဒီနေ့အင်္ဂါနေ့အမျိုးသားပြည်လည်တင်မြင့်ရင်းနဲ့ငင်းချင်းရေးဘို့ဌာနမှာရန်ကုန်အခြေစိုက်နိုင်ငံတကာတန်တမန်တွေကိုဖိတ်ကြားရှင်းလင်းပွဲမှာအခုလိုပြောကြားခဲ့တာပါ။အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
ရခိုင်ပြည်နယ်ရင်းနှီးပတ်သက်ပြီးကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကိုတောရောက်ခွင့်မပြုတဲ့အတွက်နိုင်ငံတကာကနေဝိုင်းဝန်းဝေဖန်နေချိန်မှာပဲအခုလိုတန်တမန်တွေကိုဖိတ်ကြားဆွေးနွေးခဲ့တာဖြစ်ပါတယ်။နိုင်ငံတော်လုံခြုံရေးဆိုင်ရာအကြံပေးဦးတောင်ထွန်းကရခိုင်ပြည်နယ်မှာစိန်ခေါ်မှုတွေအများကြီးရှိနေဆဲဖြစ်ပြီးလုံခြုံရေးအခြေအနေဟာရှုပ်ထွေးနေဆဲဖြစ်ကြောင်းအခုလိုပြောပါတယ်။
As you know, the new government has been in office for just over a year.
အစိုးရတည်တက်လာခဲ့ပြီးတနစ်ကာလအချိန်အထိစိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။ငင်းချိုင်းလုပ်ငန်းစဉ်အတွက်လည်းအခက်အခဲတွေအများကြီးရှိနေပါသေးတယ်။ဆက်ပြီးတော့စူးစမ်းလှုပ်ဆောင်နေပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်လို့ကတော့အခြေအနေတွေကအတော်လေးရှုပ်ထွေးနေသေးပါ
။ဒီဒေသအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးအဖွဲ့တွေကိုဒီနှစ်ဆန်းပိုင်းကစပြီးပြန်လည်ဝင်ရောက်ခွင့်ပေးထားတာမို့အခုဆိုရင်အထောက်ကူလိုအပ်တဲ့ဒေသမှာ95ရာခိုင်နှုန်းလောက်ကိုကုလသမဂ္ဂနဲ့ NGOs အဖွဲ့တွေတွားရောက်ပြီးအကူအညီပေးနေနိုင်ပြီဖြစ်ကြောင်းလည်းပြောပါတယ်။ဒီဒေတာကိုသတင်းမီဒီယာမရောက်နိုင်ဘူးလို့ဝေဖန်ကြပေမဲ့အောက်တိုဘာ9ရက်ဖြစ်စဉ်ပြီးမနစ်ကဒီဇင်ဘာလကစပြီးပြည်ရင်းမီဒီယာအဖွဲ့တွေနှစ်ချိန်တိုင်တိုင်တွားရောက်ခဲ့တယ်လို့မကြာခင်ကပဲပြည်ပမီဒီယာတွေကိုပါတွားရောက်ကြည့်ရှုနိုင်အောင်ဆောင်ရွက်ပေးခဲ့တယ်လို့ပြောပါတယ်။ဒါအပြင်ဒေတာရင်းတရားဥပဒေစိုးမိုးနိုင်အောင်စ조사နေဆဲဖြစ်တဲ့အပြင်နေဆက်ချင်းထိဆက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံသူတွေအရေးဖြည့်ရှင်းနိုင်ဖို့အတွက်နိုင်ငံတော်အတိုင်ပင်ခံကိုယ်တိုင်စ조사နေတယ်လို့သူကိုယ်တိုင်လည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ထိတွေ့ဆက်ဆံပြီးလှုပ်ဆောင်နေတယ်လို့နေဆက်မှာဆက်သွယ်ရေးအရာရှိတွေထားပြီးနှစ်နိုင်ငံနေကြားဆောင်တက်တွေပူးတွဲပြီးကင့်လှည့်တာ24ချိန်ရှိပြီလို့ဆိုပါတယ်။ဒါအပြင်မစ္စတာကိုဖီအန်နန်ရဲ့ရခိုင်ရေးအကြံပေးချက်တွေအတိုင်းယာနှုံးဖြင့်မလုပ်နိုင်သေးပေမဲ့အတော်များများကိုလှုပ်ဆောင်နိုင်ခဲ့ကြောင်းနဲ့ဒေသရင်းလုံခြုံရေးအဖွဲ့တွေအတွက်သင်တန်းပေးတာတွေနဲ့လူမှုဘဝဖွံ့ဖြိုးရေးလှုပ်ဆောင်နေတဲ့အခြေအနေတွေကိုရှင်းပြခဲ့ပါတယ်။ဒါအပြင် IDP ဥယျာဉ်ရွှေပြောင်းနေရာသူတွေနေရပြန်နိုင်ဖို့လုပ်တဲ့နေရာမှာစခန်း3ခုကိုပိတ်သိမ်းနိုင်ခဲ့တယ်လို့ပြောပါတယ်။အခုလိုရခိုင်ပြည်ထနာအဖြစ်ရှာတဲ့နေရာမှာအပြုသဘောဆောင်ချဉ်းကပ်ဖို့အတွက်လိုအပ်တယ်လို့မြန်မာနိုင်ငံလုံခြုံရေးအကြံပေးဦးတောင်ထွန်းကပြောကြားခဲ့ပါတယ
်။ Very complex and sensitive situation in Rakhine. And it is our hope that we will have the understanding of the international community.
ရခိုင်ပြည်နယ်အခြေအနေကထိလွယ်ရှလွယ်အခြေအနေမှာရှိနေဆဲဖြစ်ပါတယ်။အတိုင်းအဝိုင်းနှစ်ခုကြားမှာဒီထက်ပိုတဲ့နားလည်မှုရှိလာဖို့မျှော်လင့်ထားပါတယ်။မတူညီတဲ့နှစ်ဖက်အတိုင်းအဝိုင်းအတွက်အခြေခံလိုအပ်ချက်တွေကိုများများတာတာမြင့်တင်ပေးနိုင်ဖို့အတွက်လိုအပ်နေပါတယ်။ဒါကိုရည်တူအနေနဲ့လည်းဖြည့်ဆည်းနိုင်ဖို့ကြိုးစားနေတယ်လို့ရည်ရှိအနေနဲ့လည်းအပြေရဖို့အပြုသဘောဆောင်တဲ့ချင်းကပ်မှုမျိုးတွေလုပ်ဖို့လိုနေပါတယ
်။ရန်ကုန်ခြေဆိုင်နိုင်ငံခြားတန်ရုံးတွေကတာဝန်ရှိသူတွေကိုဖိတ်ကြားရှင်းလင်းတဲ့ပွဲမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တန့်ဆွေကမကြာသေးခင်ကကျင်းပခဲ့တဲ့27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးနဲ့ပတ်သက်ပြီးအချက်38ချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့အောင်မြင်မှုတွေရှိခဲ့တယ်လို့ပြောပါတယ်။ NCA ပြည်ရဲ့စာချုပ်ကိုအဖွဲ့အလုံးပါဝင်လက်မှတ်ရေးထိုးနိုင်အောင်စ조사နေတယ်လို့ငင်းချင်းရဲ့အတွက်နိုင်ငံရေးဆွေးနွေးမှုတွေကိုဆက်ပြီးလုပ်သွားမယ်လို့ဝန်ကြီးဦးကျော်တန့်ဆွေကပြောပါတယ
်။ Under our government leadership, the NCA has opened the door to political dialogue through the UNP
နိုင်ငံရေးဆွေးနွေးပွဲတွေဆက်ပြီးကြီးမားမှာဖြစ်တယ်လို့အစိုးရအဖွဲ့အနေနဲ့ NCA စာချုပ်မှာအဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးလာဖို့ဆက်ပြီးစ조사မှာလည်းဖြစ်ပါတယ
်။အခုလိုဖိတ်ကြားရှင်းလင်းပြီးဆွေးနွေးတဲ့ပွဲကိုအာဆီယံနိုင်ငံတွေအပါအဝင်နိုင်ငံရခြားကတန်တမန်တွေနဲ့တာဝန်ရှိသူအများအပြားတက်ရောက်ခဲ့ကြတာဖြစ်ပါတယ်။